ုဗစ် -19 ရောဂါကြောင့်မလာကစပြီးနိုင်ငံအသီးသီးမှာအသွားအလာတွေတန်တပ်ထားတာကြောင့်အီဘီနာအစောပိုင်းအထိနေ့စဉ်အတိုင်းအတာနဲ့ဟာလိုဝီန်တက်မွေထုတ်လုပ်မှု18ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့သိပ္ပံလေ့လာချက်စာတမ်းတစ်စောင်ကအစီအခံထားပါတယ်။ဒါပေမဲ့အသွားအလာတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ပြင်ဆင်နေကြပြီဖြစ်လို့ဒါဟာရာရေးအခိုက်တန့်တာဖြစ်နိုင်တယ်လို့အင်္ဂါနေ့တော့ Nature Climate Change သိပ္ပံကြောင့်လည်းမဂ္ဂလင်းမှာဖော်ပြထားတဲ့အဲ့ဒီစာတမ်းကိုရေးသားသူတွေကပြောပါတယ်။ကာယောဂါကြောင့်အသွားအလာကန့်သက်တမ်းမြှင့်မှုတွေကဆက်ရုံအလုပ်ရုံတွေနဲ့ယဉ်သွားလာတွေကိုလျှော့ချလိုက်တယ်လို့ဖြစ်စစ်တာအတုံးကြည့်မှုတွေလည်းကြော့ကြသွားတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဆက်ရုံအလုပ်ရုံတွေနဲ့လက်မဆက်တွေ့ရေကဏ္ဍတွေကနေ့စဉ် CO2 ထုတ်လုပ်တဲ့ပမာဏ86ရာခိုင်နှုန်းလောက်ရှိနေတာပါ။ကမ္ဘာတစ်လောစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ရင်တော့အရင်နှစ်တွေနဲ့နှိုင်းယှဉ်2020ပြည့်နှစ်ပလောင်ရေတံခွေထုတ်လုပ်မှု400ခိုင်နှုန်းကနေ900ခိုင်နှုန်းထိကျဆင်းသွားဖို့အလားအလာရှိတယ်လို့လည်းပြောပါတယ်။ဒါလည်းCOVID-19 အလွန်လူတွေနေ့စဉ်ပုံမှန်ဘဝကိုဘယ်လောက်အချိန်အတိုင်းတာနဲ့မြန်မြန်ပြန်စမလဲဆိုတာပေါ်ဦးတည်နေတယ်လို့လည်းလေ့လာချက်စာရမှာဖော်ပြထားပါတယ်ခင်ဗျ။